ခုထောင်ချခံခဲ့ရတဲ့တရားမဝင်မြန်မာအလို့သမားတွေကတော့စလန်းကော်ပြည်နယ်ရှာလမ်းမြို့မှာရှိတဲ့ပနဆိုးနှစ် TV ဆက်ရုံကဖြစ်ပါတယ်။ပြီးခဲ့တဲ့နိုဝင်ဘာလ3ရက်နေ့ကအဲ့ဒီဆက်ရုံကိုအာဏာပိုင်တွေရှောင်တခင်ဝင်ရောက်စစ်ဆေးတဲ့အချိန်မှာမြန်မာအလို့သမားတွေအပါအဝင်နိုင်ငံသားတရားမဝင်အလို့သမားတွေယာနဲ့ချီဖမ်းဆီးခံခဲ့ရတာဖြစ်တယ်လို့မြန်မာတန်ရုံကဖော်ပြထားတဲ့မြန်မာနိုင်ငံသားများကာကွယ်စောင့်ရှောက်ရေးအဖွဲ့ဥက္ကဋ္ဌဦးဆန်းဝင်းကပြောပါတယ်။
ညာဘက်ကိုအဲ့တို့ဖမ်းခံရတယ်ပေါ့ဒါပေမဲ့ဒီဆိုင်နဲ့ဝင်ဖမ်းတာမဟုတ်ဘူးလူနီအဆောင်နဲ့ဝင်ဖမ်းတာအဲ့မှာအားလုံးမဟုတ်ဆိုရှင်156ယောက်ပေါ့မြန်မာနိုင်ငံသားအဲ့မှာတို့အဖမ်းခံရတယ်အဲ့အဖမ်းခံရတဲ့အခါမှာတော့ဒီမလေးရှားအဥပဒေအရတော့တရားမဝင်အလို့သမားဆိုရှင်အ ਨੇ ဆုံးဝါဆိုရှင်ထုံလန်တလားနေပြီးတော့6လားစီဒါမှမဟုတ်ရှိတော့ဒီကျိန်ခံ၃ချက်စာချန်လဲဆိုသူတဲ့ငကိုအဥပဒေလောရှိတယ်ဒီဒီအဥပဒေလောရပြစ်ဒဏ်ချပါပြီပြစ်ဒဏ်ဘယ်လိုလဲဆိုတော့တောင်းတောင်မတူကြဘူးတချို့ကရှေ့နေငားနိုင်တာတွေရှိတယ်တချို့ကရှေ့နေမငားနိုင်ဘူးတချို့ကဒီငွေ3000ကိုဓာတ်ကြီးအနေနဲ့ပေးသင့်နိုင်လေအဲ့ပေးသင့်နိုင်လို့ရှိရင်သူကမင်မထက်ထက်ပြန်ရတယ်ပေါ့ဒီအဲ့ဒါမျိုးတွေရှိတယ်တောင်းတောင်ဒီပြစ်ဒဏ်ချတာခြင်းတွေကမတူကြဘူးဖြစ်တာပေါ့အားလုံးကတော့3လကျော်4လပေါင်းကျွန်တော်ကြာသွားတယ်ပေါ့
ဒဏ်ကျေးငွေမြန်မာကျပ်တန်းကျော်နဲ့ညီများတဲ့မလေးရှားရင်းကစ်3000ကိုပေးဆောင်နိုင်တဲ့သူကအ ਨੇ စုပဲရှိပြီးတော့အများစုကတော့ထောင်ဒဏ်ချမှတ်ခံခဲ့ရတာဖြစ်ပါတယ်။အခုထောင်ဒဏ်ချခံခဲ့ရတဲ့မြန်မာလူသမားတွေဟာတရားမဝင်လာရောက်လုပ်ကိုင်နေသူတွေဖြစ်တဲ့အတွက်ကွာလာလမ်ပူမြန်မာတန်ရုံးကကူညီပေးနိုင်တာမရှိဘူးလို့လည်းဦးဆန်းဝင်းကပြောပါတယ်။ဒါပေမဲ့ပြစ်ဒဏ်အတိအကျခံပြီးရင်တော့မြန်မာနိုင်ငံကိုပြန်ပို့ရေးကိစ္စမှာတန်ရုံးကဝင်ကူမယ်လို့ဆိုပါတယ်
။သူတို့အနေထားလေမလေးရှားကိုပို့ရတော့တရားဝင်ဝင်လာတယ်မို့သူတို့အေဂျင်စီဘာညာတွေရတယ်မမှန်ကန်တဲ့အခါကျတော့ဒါလိုက်လို့ဖို့ဆိုတော့မလွယ်ဘူးဒီဘာဖြစ်လို့လဲဆိုလိုက်လို့ရင်လိုက်လို့တဲ့လူကအဖမ်းခံရမယ်အဲ့ဒါကြောင့်မို့ကြောက်ပြီးဘယ်သူမှတော့တဲ့အဲ့လောက်ကြီးမလုပ်ကြပါဘူးဒီမလေးရှားအစိုးရကငိုတဲ့တတ်မှတ်ထားတဲ့သူတို့ရဲ့ဒီအဥပဒေအရသူကဖမ်းမှာပဲဖမ်းပြီးလို့ရှိရင်ထောင်ပြစ်ဒဏ်ပြီးသွားတာနဲ့ကျွန်တော်ကန့်ဆိုရင်ချင်းသိန်းစံနေရှိတယ်အဲ့ကန့်ဆိုရင်ချင်းသိန်းစံနေဟိုပို့တာနဲ့လာဝကတွေကနေဒီမြန်မာတန်ရုံအကြောင်းကြမယ်မြန်မာတန်ရုံကနေပြီးတော့အကန့်လေးကိုသွားပြီးမြန်မာနိုင်ငံသားဟုတ်မဟုတ်မှန်မှန်ကန်သွားစစ်မယ်လူမိသားစုနဲ့တယ်လီဖုန်းကွန်တက်တွေလုပ်မယ်လုပ်ပြီးတာနဲ့အများဆုံးတန်ရုံကပြန်ဖို့ပ
ါအခုဖမ်းဆီးခံရသူတွေထဲမှာအများစုကအမျိုးသမီးတွေဖြစ်တယ်လို့လည်းဦးဆန်းဝင်းကပြောပါတယ်အလို့သမားလူဝင်မှုကြီးကြပ်ရေးနဲ့ပြည်သူ့အင်အားဝန်ကြီးဌာနကထုတ်ပြန်ထားတဲ့ကိန်းဂဏန်းတွေအရမလေးရှားနိုင်ငံမှာအလုပ်လုပ်ကိုင်းနေတဲ့မြန်မာအလို့သမား9သိန်းဝန်းကျင်လောက်ရှိပြီးတော့2သိန်းလောက်ကပဲတရားဝင်အလုပ်လုပ်နေသူတွေဖြစ်တယ်လို့ဖော်ပြထားပါတယ်ရှင်